Israel နဲ့ Palestine မှာ Hamas အဖွဲ့တွေကြားစစ်ရေးပဋိပက္ခတွေအရှိန်မြင့်လာနေပြီးတိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာနိုင်ငံသီးသီးကသူတို့နိုင်ငံသားတွေကိုကယ်ဆယ်ရေးအစီအစဉ်တွေနဲ့ပြန်လည်ခေါ်ယူနေပါတယ်။ Israel နိုင်ငံဆိုင်ရာမြန်မာတန်ယုံကတော့မြန်မာနိုင်ငံသား200လောက် Israel မှာရှိမယ်လို့ခန့်မှန်းပြီးအားလုံးဘေးကင်းမယ်လို့ယုံကြည်ယူဆတဲ့အကြောင်းနဲ့လောလောဆယ်မြန်မာနိုင်ငံကိုပြန်ပို့ဖို့အစီအစဉ်မရှိသေးတဲ့အကြောင်း VOE ကိုအခုလိုပြောပါတယ်။
ခုလိုစေတီရောညီမတို့ hotline လေးပေးထားတယ်လေအဲ့ hotline ကြီးညာထားတဲ့အဟာတော့ဘယ်သူမှတော့အခက်ခဲမရှိတော့ဆက်တယ်မရှိသေးပါဘူးပြန်ပို့ဖို့အစီအစဉ်မရှိသေးပါဘူးဟုတ်အသေးစိတ်တကယ်လို့ညီမတို့လိုခဲ့တဲ့အစီအစဉ်တွေရှိကြတယ်မယ်ဆိုရင်တော့ညီမတို့ရဲ့တရားဝင် page မှာပဲကြီးညာသွားဖို့တော့ရှိပါရဲ့ရှင်အဲ့ဒါကိုပဲဆောင်ကြည့်ပေးပါဟုတ်ဟုတ်အဲ့ဒါလေးပဲပြောချင်ပါတယ်ဟုတ်
လက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အစ္စရေးနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေဖြစ်နိုင်ရင်အိမ်တွေထဲမှာပဲနေကြဖို့တိုက်ပွဲနဲ့ကြုံခဲ့ရင်လုံခြုံတဲ့နေရာမှာနေကြဖို့နဲ့အကူအညီလိုအပ်ရင်တန်ယုံကိုဆက်သွယ်ဖို့မြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနကမနေ့ကအကြောင်းကြားချက်ထုတ်ပြန်ထားပါတယ်။အစ္စရေးကိုဟာမတ်စစ်သွေးကြွအဖွဲ့တွေဝင်ရောက်တိုက်ခတ်ခဲ့တဲ့ဖြစ်ရပ်အတွင်းထိုင်းနိုင်ငံသား18ယောက်သေဆုံးခဲ့ပြီး17ယောက်ဒဇာကန်အဖြစ်ပြန်ပေးဆွဲဖမ်းဆီးခံထားရတဲ့အကြောင်းကိုထိုင်းနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါတယ်။တိုက်ခိုက်မှုအတွင်းထိုင်းနိုင်ငံသား6ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်။တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကတော့အစ္စရေးကိုရောက်နေတဲ့တောင်ကိုရီးယားနိုင်ငံသားတွေကပထမအထုပ်ဒီနေ့ပြန်ရောက်လာမယ့်အကြောင်း VOE ကိုပြောဆိုပါတယ်။အစ္စရေးနိုင်ငံကိုရေဒိုအစီအစဉ်နဲ့တွားရောက်တဲ့တောင်ကိုရီးယားနိုင်ငံသား230လောက်ရှိနေပြီ။အဲ့ဒီထဲက190ဒီနေ့ပြန်ရောက်မယ့်အကြောင်းတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။တိုက်ခိုက်မှုတွင်အမေရိကန်နိုင်ငံသား11ဦးသေဆုံးခဲ့ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ကပြောဆိုခဲ့ပါတယ်ရှင်။